ဒီရက်မလာစစ်ကြီးရဲ့နေကစံကြိုင်းဝင်ကြီးရဲ့ထုတ်ဟာအများပြည်သူလေးလာနိုင်အောင်ထုတ်ပြန်ထားပြီးဖြစ်သလိုလွှတ်တော်ကလည်းတင်သွင်းထားပြီးဖြစ်တဲ့အများပြည်သူဝန်ဆောင်မှုမီဒီယာဥပဒေကြမ်းကိုပြန်လည်ရုပ်သိမ်းသွားခဲ့ပါပြီ။ဒါဟာလွှတ်တော်တက်တန်းတစ်လျှောက်ပထမဦးဆုံးအနေနဲ့တင်သွင်းထားပြီးသားဥပဒေကြမ်းတစ်ခုကိုပြန်လည်ရုပ်သိမ်းလိုက်ခြင်းပါ။ဒီလိုပြန်ရုပ်သိမ်းတာကိုလွှတ်တော်ဥပဒေကြမ်းကော်မတီကထောက်ခံတယ်လို့လွှတ်တော်ဘက်ကလည်းအတည်ပြုပေးလိုက်ပါတယ်။ဒီဥပဒေကြမ်းဘလို့ဖြစ်တည်လာသလဲ။ဝန်ကြီးဦးရဲ့ထုတ်ဘလို့အကြောင်းပြပြီးအဲ့ဒီဥပဒေပြန်လည်ရုပ်သိမ်းသွားသလဲ။ဒီမှာငါတရင်မီဒီယာလွတ်လပ်မှုဘာတွေဆက်ဖြစ်လာနိုင်မလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။အားလုံးသိကြပြီဖြစ်တဲ့အတိုင်းမြန်မာနိုင်ငံကိုဆက်အာဏာရှင်တွေကနှစ်ပေါင်း90နီးပါးအုပ်ချုပ်မင်းလုပ်ခဲ့ကြတာပါ။သူတို့လက်ထက်မှာတရင်မီဒီယာလွတ်လပ်ခွင့်ကိုဖိနှိပ်ချုပ်ချယ်ခဲ့တယ်လို့ကြံကြားရေးဝန်ကြီးဌာနတည်ထောင်ပြီးဝါဒပြန်လုပ်ငန်းတွေလုပ်ကင်ခဲ့ကြပါတယ်။2011သမရဦးသိန်းစိန်တက်လာကစားအခြေအနေကိုကြည့်ရင်မြန်မာနိုင်ငံမှာပုံနှိပ်စာနယ်ဇင်းလုပ်ငန်းတစ်ခုပဲပုဂ္ဂလိကပိုင်းကလုတ်ခွင့်ရခဲ့တာပါဒါတော့နေ့စဉ်သတင်းစာထုတ်ဝေခွင့်မရှိသေးပါဘူးရုပ်သံနဲ့ရေဒီယိုကိုတော့စစ်အစိုးရနဲ့နှိစက်တဲ့ခရိုနီလုပ်ငန်းရှင်တချို့ကိုအထူးအခွင့်ရေးပေးလုတ်ခွင့်ပြုထားပါတယ်အစိုးရလက်အောက်မှာတော့ပြန်ကြားရေးဝန်ကြီးဌာနဆိုတာကိုဖွဲ့စည်းထားပြီးသတင်းစာတိုက်ပုံနှိပ်တိုက်ကိုပွားသတင်းစာတိုက်ရေဒီယိုနဲ့ရုပ်သံလွှင့်ဌာနကြီးတွေအစုံအလင်းရှိပါတယ်သမရဦးသိန်းစိန်တက်လာပြီးဒီမိုကရေစီစနစ်ကိုသွားမယ်လို့ကြွေးကြော်ပြီးတဲ့အခါအစိုးရဟာမီဒီယာနဲ့ပတ်သက်ပြီးလွတ်လပ်ခွင့်တချို့ပေးတယ်လို့ပြုပြင်ပြောင်းလဲမှုတချို့လုပ်မယ်ဆိုပြီးကြေညာပါတယ်။ပထမအဆင့်2012ခုနှစ်ဇွန်လမှာနမဲဆိုးနဲ့ကြော်ကြားတဲ့စာပေစီစီရေးအဖွဲ့ကိုဖျက်သိမ်းပေးပြီးလွတ်လပ်စွာရေးသားထုတ်ဝေခွင့်ပေးပါတယ်။2013ဧပြီလမှာပုဂ္ဂလိကကိုနေ့စဉ်သတင်းစာထုတ်ဝေခွင့်ပေးပါတယ်။ဒီပိုင်းနဲ့တည်းဒီမိုကရေစီဆွေးနွေးလက်အောက်မှာတင် जा ရေးဝင်ကြီးဌာနထားပြီးမီဒီယာပေါင်းစုံပိုင်ဆိုင်ဝါရပြန်နာမဖြစ်သင့်ဘူးလို့ပြည်ရင်းပြည်ပဝေဖန်မှုတွေရှိလာတဲ့အတွက်အစိုးရပိုင်ရုပ်တံရေဒီယိုသတင်းစာတွေကိုအများပြည်သူဝန်ဆောင်မှုမီဒီယာအဖြစ်ပြောင်းမယ်ဆိုပြီးအဲ့ဒီအတွက်ဥပဒေကြမ်းရေးဆွဲတင်ပြတာလုပ်ခဲ့ပါတယ်။အလားတူရုပ်တံနဲ့ရေဒီယိုပုဂ္ဂလိကပိုင်းကိုလုတ်ကင်ခွင့်မပြုသေးတာဟာဥပဒေမရှိသေးလို့ဖြစ်တဲ့ဆိုပြီးရုပ်မြင်သံကြားနဲ့အသံထုတ်လွှင့်ခြင်းဆိုင်ရာဥပဒေကြမ်းရေးတင်ပါတယ်။ကြားထဲမှာယာယီစာနယ်ဇင်းကောင်စီနဲ့ပူးပေါင်းရေးဆွဲထားတဲ့သတင်းမီဒီယာဥပဒေကိုလွှတ်တော်တင်အတည်ပြုခဲ့တာပါ
။ပြောရရင်အစိုးရဟာသူပိုင်မီဒီယာလုပ်ငန်းတွေကိုအများပြည်သူဝန်ဆောင်မှုမီဒီယာကောင်းစင်အောင်ပြောင်းမယ်ဆိုတာလက်ရှိစစ်ဘုံဟောင်းတွေကပဲအပြည့်အဝထိန်းချုပ်လုပ်ကင်နေတဲ့ရေဒီယိုရုပ်သံသတင်းစာလုပ်ငန်းတွေကိုကောင်းစင်ပြောင်းပြီးဆက်ချုပ်ကံမှုလုပ်တာပဲဆိုတော့ဝေဖန်မှုတွေရှိခဲ့ပါတယ်။ဒါဒီမကအနောက်နိုင်ငံတွေနဲ့နိုင်ငံတကာမှာအများပြည်သူဝန်ဆောင်မှုရုပ်သံလုပ်ငန်း PSD ဆိုတာမျိုးပဲရှိပြီးအဲ့ဒီထဲမှာသတင်းစာဆိုတာမရှိတဲ့အကြောင်းဒါကြောင့်အစိုးရအနေနဲ့မီဒီယာတွေကိုအများပြည်သူဝန်ဆောင်မှုပြောင်းလဲတဲ့အခါသတင်းစာကိုခြံလှပ်ထားတဲ့ကြောင်းဝေဖန်ထောက်ပြမှုတွေလည်းရှိခဲ့ပါတယ်။ဘယ်လိုပဲဖြစ်ဖြစ်ပြည်ကြီးဝန်ကြီးဌာနဟာ UNESCO အပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ဆွေးနွေးပွဲတွေအကြီးကြီးလုပ်နိုင်ငံကထောက်ပံ့တဲ့ငွေတွေအများကြီးကုန်ခံပြီးမှ PSM လို့ခေါ်တဲ့အများပြည်သူဝန်ဆောင်မှုမီဒီယာဥပဒေကြမ်းတစ်ခုကိုရေးဆွဲလွှတ်တော်ထဲတင်လိုက်နိုင်တာပါ။ဒါပေမဲ့ထူးခြားတာတစ်ခုကတော့အဲ့ဒီဥပဒေကြမ်းကိုပြန်ကြားရေးကပြည်သူ့လွှတ်တော်ထဲတင်တာ2013ခုနှစ်မေလကလေးကပါ။နှစ်နှစ်နီးပါးကြာခုချိန်အထိလုံးဝဆွေးနွေးရခြင်းမရှိသေးပဲဝန်ကြီးဦးရထွတ်ကပြန်ရုပ်သိမ်းသွားတာပါ။ဦးရထွတ်ကတော့ဒီဥပဒေကြမ်းနဲ့ပတ်သက်ပြီးပြည်သူတွေရဲ့အကြံပြုချက်တွေရှိနေတယ်နောက်ရေဒီယိုနဲ့ရုပ်သံဥပဒေလည်းမပေါ်သေးဘူးမီဒီယာပေါ့ခွင့်ရှင်ကလည်းပြောင်းလဲလာအောင်ပဲအကြောင်းဥပဒေကြမ်းကိုပြန်ဆွဲဖို့လိုတာကြောင့်ခုလိုရုပ်သိမ်းရတာဆိုပြီးပြောဆိုခဲ့ပါတယ
်ဒါပေမဲ့ဘယ်နည်းဘယ်ချေဥပဒေကြမ်းကိုပြန်ဆွဲပြီးလွှတ်တော်ကိုပြန်တင်မယ်ဆိုတာတော့ဝင်ကြီးဦးရထွတ်ကပြောမသွားပါဘူးပြောရရင်နိုင်ငံပိုင်မီဒီယာတွေဟာအရင်အခြေအနေဟောင်းအတိုင်းအစိုးရလက်ထက်အပြည့်အဝပြန်ရောက်သွားတာမျိုးပဲဖြစ်ပါတယ်နောက်တင်မယ်ဘယ်ချေတင်မယ်ဆိုတာမမှန်းနိုင်တဲ့ဥပဒေဟာဘလို့ဥပဒေမျိုးဖြစ်မယ်ဆိုတာမပြောနိုင်သေးပါဘူးအခုလိုဝင်ကြီးဦးရဲထွတ်ကဥပဒေကြမ်းပြန်ရုပ်သိမ်းတာကိုလွှတ်တော်ဥပဒေကြမ်းကော်မတီကလည်းရုပ်တံဥပဒေမထွက်သေးတာကြောင့်ဆိုပြီးထောက်ခံလိုက်ပါတယ်လွှတ်တော်ကလည်းဥပဒေကြမ်းရုပ်သိမ်းတာကိုကန့်ကွက်သူမရှိအတည်ပြုလိုက်တာပါကြည့်ရတာလွှတ်တော်တွေကအတိုက်ခံအမှတ်တွေအငိုက်မိသွားကြပုံပေါ်ပါတယ်တကယ်ဆိုဒီဥပဒေကြမ်းဟာအရင်ပြန်ကြားရေးဝန်ကြီးဦးအောင်ကြည်လက်ထက် UNESCO လိုအဖွဲ့အစည်းအပါအဝင်နိုင်ငံတကာမီဒီယာအဖွဲ့တချို့နဲ့ပူးပေါင်းရေးဆွဲထားတာကြောင့်အားနည်းချက်တွေရှိတဲ့အတိုင်းဒီမိုကရေစီကူးပြောင်းစနိုင်ငံတကာအနေနဲ့အသုံးပြုလို့ရပါတယ်။ Upri ma ane jeshi yin, jie swet lura shi yin, dian jai wun ji tana ane ne, upri jian komedi ga da sin, dian sin pie swet kain lu ya ware. Belu bai pipi, di upri jian luto dwi sui nui de pie sin, tepdan ya o ma ba. Aku ro sin lam shi gewe, upri jian gu, dian yuk ting dwa ware. Leshi nima nang ea chini gu bian chi yin, dain ba jagin yue gao bwe ji, jin ba ba ro me. Dian jai wun ji tana ga ni, na tao sali February la gade ga, လွတ်တော်တဲ့တင်ထားပြီးသားဖြစ်တဲ့ရုပ်သံတဲ့ရေဒီယိုထုတ်လွှင့်ခွင့်ဆိုင်ရာဥပဒေကျမ်းဟာလေအမျိုးသားလွှတ်တော်ဘက်ကပဲဆွေးနွေးပြီးပါသေးတယ်။တိတုလွှတ်တော်ဘက်ကလုံးဝမဆွေးနွေးရသေးပါဘူး။ဒီအတွက်လာမယ့်ရွေးကောက်ပွဲကာလမှာတကယ်အစွမ်းထက်တဲ့ရုပ်သံတဲ့ရေဒီယိုမီဒီယာတွေဟာအစိုးရနဲ့ခရိုနီတစုလက်ထဲမှာပဲရှိနေပါဦးမယ်။တည်သူတွေကတော့ပုံနှိပ်မီဒီယာလုပ်ငန်းကလွှဲ
อันนี้ที่ดูวิสามุขที่เปลี่ยนบุไม่ติดใจไม่ยิ่งยาที่ตัวร่างกายดีโมคราซีกูเปลี่ยนยิ่งจะล้าล้ามาเก้ามาอุ้งเกี่ยวกับวุ้นยิ่งเยอะทว่าไอ้ยิ่งวุ้นยิ่งว่าจีเล็ตเซ่สานิสิงห์ปงเซนต์นิวเน่เทนชูบุยี่สเวตินยาไลเด้ปงเน่ทว่าอุบลีสุดโต้เลยยาวบีกามาวิทยาสมารีเอวิบามุสุดโต้มาดีเอพิบีมุรียาวมูลายูเอทาร์ดีอุบลีมาปามลาโร่เอพิบุเล่เป็นงานใหญ่ยุ่งยากไป แต่เจ้ากูรู้อันนี้ที่ดูวันสามมุมมีเดียอุบลีเจียนแต่ยังเป็นตัวละฮะยามานี้เนี่ยดิโมกราซีเจ้าเล่ห์มุกันเนี่ยนับเป็นสุดตัวมุตุพูดที่ไม่อยู่ในมาเจ้าต้องจัดเจียเลยอะไรเนี่ย